ဒီမော်တော်လော့ခရီးသွားနှစ်ဦးဖြစ်တဲ့ဆိုင်းစွန်ဖာနဲ့ကိုအောင်ကျော်ဝင်းတို့ဟာမြန်မာနိုင်ငံကနေထိုင်ဒီနိုင်ငံပေါင်း44နိုင်ငံကိုမော်တော်ဆိုင်ကယ်ကိုစီနဲ့6လကြာဖြတ်သန်းစီးနင်းပြီးတဲ့နောက်အခုဆိုရင်အိန္ဒိယကနေတဆင့်မြန်မာနိုင်ငံဘက်ကိုပြန်ပြီးဦးတီမောင်းနှင်လာကြတော့မှာဖြစ်ပါတယ်လောလောဆယ်ဗုဒ္ဓဂါရကိုရောက်ရှိနေတဲ့အဲ့ဒီဆိုင်ကယ်သမားနှစ်ဦးကိုမန်အင်ဂျင်နိုင်က Skype ကနေတဆင့်ဆက်သွယ်မေးမြန်းရမှာသူတို့ကအခုလိုစဖြေပါတယ်
အစမှတော့ကျွန်တော်အီရန်ဆက်ဖြစ်ရပါတယ်။သူရီကနေဆက်ဝင်တဲ့အခါမှာနော်။အဲ့တော့ကျွန်တော်တို့အီရန်ဆက်ဖြစ်တဲ့အခါသူတို့ဒီကလူတွေအားလုံးပေါ့တော်တော်လေးကိုဖော်ယူပါတယ်။ငင်းငင်းတင်းတင်းနဲ့အေးအေးဆေးဆေးပါပဲ။လုံလုံးနဲ့ပတ်သက်လို့လည်းဓာတ်ကြီးဆေးဖြစ်ပါတယ်။အီရန်မှာကျွန်တော်တို့ဒီဘက်ကျော်လောက်ဖြစ်ရပါတယ်။ဒီဘက်ကျော်လောက်ဖြစ်ပြီးတော့ကျွန်တော်တို့ပါကစ္စတန်နဲ့အာဖဂန်နစ္စတန်နဲ့အဲ့နားမှာတော့သူတို့ဒီလုံခြုံရေးကတော့ပို့ပြီးတော့ဆင်းကျက်တယ်ခင်ဗျာ
။ Captain ဆိုတဲ့ border zone နဲ့ဖြစ်ရတာပေါ့နော်။ဒီ Western နိုင်ငံသားမှမဟုတ်အာရှသားတွေရောအကုန်လုံးသူကကျမေးဆွဲပြီးတော့ Ramsan Town နဲ့ကိစ္စရှိရဲသူတို့အတင်းသားလဲလဲစေချင်တဲ့ကိစ္စရှိရဲတလောကဆိုဩစတြေးလျက Drone လွတ်တဲ့ကိစ္စနဲ့ပတ်သက်ပြီးပါကစ္စတန်အစိုးရကသူတို့ဖန်ထားတယ်ဒါကတော့ပါကစ္စတန်အစိုးရပေါ့နော်ဟိုကိနက်ပတ်တော့ကျွန်တော်တို့တွေကဒီအချင်းကြီးတည်နေတော့ကိုယ်စီမှာလည်းကိုယ်ကလည်းမီဒီယာတမားဆိုပစ္စည်းလေးတွေကနည်းနည်းပါးပါတော့ဒါတွေလည်းတန့်နေတယ်များကျွန်တော်ထိန်းသိမ်းပြီးတော့လာတာပေါ့နော်အဲ့တော့ဒီပြမေးဆွဲတာရဲများတော့ကျွန်တော်တို့ဘာလုပ်လဲဆိုတော့escort နဲ့ bed shop ပြီးသွားတာ point a to point b point b to c dog shop ပေါ့နော်အဲ့တော့သူတို့ပြောင်းလဲတဲ့အချိန်မှာပဲကျွန်တော်တို့ကဟိုအပေါ်ပါသွားတာလုပ်ရတယ်ပြီးမနေ့ခွင့်တောင်းပြီးတော့ဟိုထမင်းစားရတယ်လုပ်ရတယ်မဟုတ်ရင်ကျွန်တော်အချိုးရက်ဒီမှာကျွန်တော်15နိုင်တော့ဟိုထမင်းစားပဲနဲ့မောင်းရတယ်ရှိရဲအဲ့တော့ဟိုပါကစ္စတန်တော့တွားခဲ့တဲ့ခီးစဉ်ထဲမှာတော်တော်လေးကိုကျွန်တော်တရန်စစ်ကမန်လူပင်ပန်းဖြစ်သွားတဲ့ခီးစဉ်မှာ
ပါကစ္စတန်နိုင်ငံကိုဖြတ်ပြီးတော့အိန္ဒိယနိုင်ငံကိုဟိုဝင်လာရတဲ့အချိန်တွေပေါ့လေဟိုဘလို့တွေတွေ့ရလဲရှင
်သူတို့ဒီအိန္ဒိယကျွန်တော်မြောက်ပိုင်းပိုင်းပေါ့နော်ဒါဟိုမျိုးကနေပြီးအနီးဆန္ဒမှာတော့ခုနပြောတဲ့ security ရှိတော့ပေါ့နော်ကျွန်တော်တို့ကကျွန်တော်တို့တွားလို့ရတယ်ကျွန်တော်တို့အိန္ဒိယပဲအဲသူတို့စီကတခြားပိုင်းကပိုင်းနဲ့တွေ့ရတယ်ဟိုညင်းချင်းပါပဲသူတို့နှစ်ဖက်ကတော့တင်းမာတာတော့ရှိတယ်ခင်ဗျာလေဆာဆဖြတ်ကလေးကသူတို့တစ်ဖက်နဲ့တစ်ဖက်ပေါ့နော်ဟိုအားတန်တာပေါ့နော်ဒါသူ့နိုင်ငံပိုကောင်းတယ်ဆိုတော့ဒီမျိုးချက်စိတ်လေးတော့အများကြီးရှိပါတယ်နောက်ကျွန်တော်တို့ဒီဆိုင်ကယ်နဲ့ဖြတ်သွားတော့ကျွန်တော်တို့ဒီတခြားနေရာဂိတ်တွေနဲ့မတူတာသူကဟိုဘက်မှာရောဒီဘက်မှာသူကဟိုပွဲကြည့်စင်ကြီးတွေပေါ့နော်ဘလုံးကွင်းကြီးတွေလိုပဲကျွန်တော်ကအဲ့ဒါတွေကကျွန်တော်ဖြတ်သွားတာပေါ့ညနေပိုင်းကျမှဒီ ceremony ရှိရဲ့အခါကျမှဒါသူတို့ဒီနေရာစောက်နေတက်ပြရဲ့သူတို့သူဒီချိန်းတာကျွန်တော်တို့အလံချတဲ့အခမ်းအနားတွေပေါ့နော်အဲ့ဒါတွေအာကျင်းပတဲ့ဟို Orient မျိုးပြောပါတယ်ခင်ဗျအဲ့တော့အဲ့ဒါတွေလည်းကျွန်တော်တို့တွေ့ကြရပါတယ်
ဒီနေ့ပတ်လုံးနေ့တိုင်းကိုဒီလိုအင်အားအပြည့်ကျင်းပလို့ကျွန်တော်သိရပါတယ်။အဲ့မှာကျွန်တော်တော်တော်အံ့ဩတာဒီလောက်လူအများကြီးပေါ့နော်။ဘလို့လာကြလဲဆိုအဲ့လိုဒီပွဲကိုလာဖို့အနေနဲ့ရဲ့ရက်ကဒီအိန္ဒိယကလူတွေကလည်းလာကြတယ်။ဟိုဘက်ချင်းကလည်းပါကစ္စတန်လည်းလာတယ်။ဒီပွဲကိုနေ့တိုင်းဟိုတဦးတယောက်ကတော့သူတို့အားပေးမဲ့လူတော်ရှိနေတယ်။ဒီကျွန်တော်တို့တင်ထားတဲ့ဗီဒီယိုလိုပါပဲသူတို့ဒါငါတို့မြေကွာဆိုတဲ့ပုံစံမျိုးနဲ့သူအရင်ကုံယူတာပေါ့နော်။ဟိုဘက်ဒီပြအားပြိုင်တာ
ဒီပါကစ္စတန်မတိုင်ခင်အီရန်နိုင်ငံကိုဖျက်တုံးကအီရန်နိုင်ငံမှာဆန္ဒပြမှုတွေကအယောင်ကိုပြင်းထန်လာတဲ့အချိန်တွေပေါ့လေအဲ့တော့အီရန်ရဲ့မျိုးတော်တွေကိုဖျက်ခဲ့လာနောက်ဒီအီရန်ကပြည်သူတွေရဲ့အနေအထားကိုဘယ်လိုတွေးကြရလဲရှင
်ကျောင်းသားတွေပေါ့နော်ဆန္ဒထုတ်ပေါ်ရတဲ့ဘာတွေဒီလိုတွေးကြတယ်ဒါပေမဲ့ကျွန်တော်တို့အခုဖြစ်နေတဲ့လက်ရှိတက်စီကိစ္စတွေပါပေါ့နော်ဟိုဒီလောက်စားစီညင်ဝါးတဲ့ကိစ္စတွေတော့မဟုတ်ဘူးညာတို့တခြားကျောင်းဝါတွေနဲ့ပတ်သက်လို့အားပြရတွေ့တယ်အာဒီတို့မျိုးကြီးတွေကိုတော့ကျွန်တော်တို့ကတော့နည်းနည်းရှောင်ပြီးတော့သွားတာပေါ့နော်ဘာလို့ဆိုတော့အာဒီဘက်မှာမျိုးကြီးရွာတဲ့ခါကျရင်ကျွန်တော်တို့ဆိုင်ကြီးကြီးနေတာသိအစမပြေဒုတိယတော့တတိယမျိုးတော်တို့နောက်သူတို့ရှေးဟောင်းမျိုးတွေပေါ့နော်ဘုံမျိုးပါတော့အဲ့ဒီမျိုးတွေလည်းကျွန်တော်ဖျက်ခဲ့တယ်တက်စီကားကြီးဆိုတော့အရန်ပေါ့နော်ဈေးသက်သာတာပေါ့အဲ့ဒီမှာကျတော့သူတို့စီမှာကျွန်တော်တို့ဒီဆိုင်ကြီးရက်ပြီးတော့နေကင်းထမင်းစားရင်တော့မှသူတို့ကဟိုထမင်းကျွေးကျင်ကြတယ်သူတို့ကသူတို့ဒီမက်ကနီတီကိုရယ်ကနေလာပြီးစကားလာပြောကြတယ်ကျွန်တော်တို့တော်တော်လေးကိုဖော်ဖော်ယူယူပါပဲကျွန်တော်တို့
အခုအိန္ဒိယနိုင်ငံနဲ့ရောက်နေပြီဆိုတော့အိန္ဒိယနိုင်ငံမှာဒီမော်တော်ဆိုင်ကယ်မောင်းရတဲ့အတွေ့အကြုံရောဘယ်လိုရှိလဲရှင်
အိန္ဒိယကတော့အရေး challenge ဖြစ်ပါတယ်ကျွန်တော်တို့ဒီ
တမန်တော်မှာခက်ခဲဆုံးပဲအဓိကတော့ဟိုတက်ရှိတက်တော်ကြီးအကုန်လုံးလမ်းမမှာရှိရပါဘောနော
်လမ်းနေရာလည်းဂျန်ကြီးနေရာဆိုတော့ငါလမ်းမ6လမ်းမလောက်ရှိရယ်ကျွန်တော်တစ်စီစလုံးအဲ့လိုမျိုးဝင်သွားတာဘောနော
်အဲ့တော့အခုဒီအိမ်ပြန်ခီးစဉ်ပေါ့နော်စီစဉ်ထားတာလေးကိုလေဟိုပြောပြပါအောင်ရှင
်နောက်နှစ်ပတ်လောက်ဆိုရင်မြန်မာပြည်ကိုပြန်ဝင်တော့မှာပါအခုကျွန်တော်တို့လက်ရှိရောက်နေတာတော့ဘုရားကာယဘောနော်ဘုရားဝင်ဖူးချင်တာရယ်ဒီမိနစ်စော်ရင်9နိုင်လောက်ထပြီးပြတော့ပူကြတယ်ညောင်ပင်ကိုလည်းတော်ပြီးတော့ပြရတယ်ဒီကနေတဆင်ကျွန်တော်ကတော့အခုဒါဂျီလင်းကိုသွားပါမယ်ဒါဂျီလင်းကနေတဆင်ကျွန်တော်အာအင်ဖာကိုကျွန်တော်မောင်းပါမယ်အင်ဖာကနေတဆင်ကျွန်တော်တမူးဘက်ကိုသွားပါမယ်တမူးကနေတဆင်ကျွန်တော်ဘုဘကန်မြန်မာပြည်ကိုပြုပြန်တယ်အမှငွေချင်းလေးအချို့လည်းလာမယ်လို့သူတို့တိုင်ပင်နေကြတယ်လာချူကြမယ်လို့ပေါ့နော
်ဆိုင်ကယ်မောင်းပြီးကဘာလှဲသူနှစ်ဦးကိုမိုင်းအင်ဂျင်နိုင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ